မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့ချိန်မှာကုလသမဂ္ဂအဖွဲ့ကဌာနညှိနှိုင်းရေးမှူး OLAMGRAM ဦးဆောင်တဲ့အဖွဲ့ကတဆင့်ကရောဂါအတွက်လိုအပ်တာတွေကိုထောက်ပံ့ကူညီပေးခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောပါတယ
်။ And an update from Myanmar and what our country team is doing there to address the pandemic.Their operations led by
မြန်မာနိုင်ငံအတွက်ယောဂထိန်းချုပ်ရေးအကူအညီဖြင့်ယောဂစစ်ဆေးရေးကိရိယာ test kits 3000နီးပါးနဲ့တကူရေးကာကွယ်ရေးပစ္စည်း 26,000 ကျော်ကိုပေးအပ်ခဲ့ကြောင်းနဲ့လက်တလောကုလသမဂ္ဂကလေးများရံမွေအဖွဲ့ UNICEF နဲ့ကမ္ဘာစံနယ်ရိတ်ကအစီအစဉ် WFP ကလူတန်းလောက်အတွက်ငွေကြေးအကူအညီပေးနေကြောင်းပြောပါရယ်။ဒါ့အပြင်အခုလိုကာယယောဂဖြစ်ပေါ်ရတဲ့အပေါ်မှာပုဂ္ဂလိကကဏ္ဍနဲ့ကျေးလက်ဒေသတွေကိုကြီးကြီးမားမားရိုက်ခတ်လာမှုရှိမှာကိုတွေ့နေရကြောင်းဒါ့အပြင်အခုလိုကယောဂါဖြစ်ပွားနေမှုကြောင့်ပုဂ္ဂလိကကဏ္ဍနဲ့ကြီးလက်ဒေသတွေကိုကြီးကြီးမားမားရိုက်ခတ်မှုရှိနေတာကိုတွေ့ရှိရကြောင်းကိုကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့ကမ္ဘာစံနယ်ရိက္ခာနဲ့စက်ပြေးအဖွဲ့ FAO ကတွေ့ရှိခဲ့တယ်လို့ဒူဂျာရစ်ကပြောပါတယ်။ကျောင်းတွေပိတ်ထားရတဲ့အတွက်လည်း WFP ကမိသားစု 34,500 အထက်အစားအသောက်တွေကိုထောက်ပံ့ပေးနေတယ်လို့ပြောပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO နဲ့ UNICEF အဖွဲ့တို့ပူးပေါင်းပြီးဆရာဆရာမ9000ကျော်ကျောင်းသားတွေနဲ့မိသားစုတွေအတွက်လက်ညှိုချက်တွေချမှတ်ပေးခဲ့ပြီးအိမ်ကနေစတင်နိုင်ဖို့သင်ကြားရေးပစ္စည်းတွေကိုထောက်ပံ့ပေးခဲ့တယ်လို့ပြောပါတယ်။ဒါ့အပြင်နိုင်ငံတကာရွှေ့ပြောင်းလူ့သမားများအကူအညီပေးရေးအဖွဲ့ IOM ကလည်းကယောဂကလာအလုတ်ကံရှိတာကြောင့်မြန်မာနိုင်ငံကိုပြောင်းလာတဲ့ရွှေပြောင်းလူသား33,000နီးပါးကိုတောက်ရည်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေထောက်ပံ့ပေးအပ်ခဲ့တယ်လို့ပြောခွင့်ရသူကြားရကပြောပါရယ်။လောလောဆယ်မြန်မာနိုင်ငံကတစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုနှုန်းအများဆုံးနိုင်ငံပေါင်း90စီးရင်ထဲမှာအဆင့်85မှာရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြုစုတဲ့စီးရင်ကိုကိုးကားပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအောက်တိုဘာလ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအဆင့်86မှာရှိနေခဲ့တာပါ။